ဒီပြည်တော်လွှတ်တော်အဆောက်အဦမှာအဝေထင်းကျုံးရင်လွတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကဘာလက်ခီးသွားတဲ့ဦးကိုဒီပြည်တော်မှာရှိတဲ့ဥဒရတတိတရားရုံးကထောင်နှံတလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာတာဒီစကိုကိုဖက်ဗရူလာ9ရက်နေ့ကဒီပြည်တော်မှာဖမ်းဆီးလိုက်ပြီးတော့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ကျုံးရင်အတုံးပြမှုကိုတင်းကျပ်စွာကန့်သတ်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အဦတွေအနီးမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။ဒီစကောကဒုံးရင်ဆိုင်ရာဥပဒေကိုမတိကျအောင်ဝန်ခံထပ်ဆိုခဲ့တယ်လို့တရားသူကြီးတဦးကပြောပါတယ်။အမကျိုးလိုမိကြောင်ရိုးသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်နဲ့တလားလားတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်။ပြင်သစ်တန်ယုံတမွန်ဖက်ဒရစ်ကအင်ဇာကလည်းအခုလိုတက်ညာစွာစင်ချက်ချတာမျှတာတဲ့စင်ချက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကဘာလက်ခီးသွားသူတို့တော့တလားဆိုတာကြီးနေတဲ့ပြစ်ဒဏ်ဖြစ်နေတဲ့အတွက်တခြားကဘာလက်ခီးသွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တတိပေးသွားမယ်လို့ပြောပါတယ်။ဒုံးရင်အုံပြမှုနဲ့ပတ်သက်ပြီးပြတ်ခံထားမြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်နှံ3နှစ်ထိချမှတ်နိုင်တာဖြစ်ပါတယ်။